Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေမြင့်ဖက် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်ခင်စီစဉ်တွေတွာဝင်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုဆမ်မဝင်နဲ့အတူကြီးညာပေးမှာပါမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံမှာနေသစ်တည်းပေါ်ထွန်းလာလိမ့်မယ်လို့ယုံကြည်ကြောင်းပြောကြားလိုက်ပါတယ်မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးစဉ်မှာတော့မြန်မာနိုင်ငံမှာအဖွဲ့ဆောင်ပါပြီးလွတ်လပ်မြတ်တက်တဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုခဲ့တာပါဒါတရုတ်နိုင်ငံအနေနဲ့အရှိတောင်အာရှနိုင်ငံတွေနဲ့ချစ်ချည်သဘောတူညီမှုပြရရှိတော့ကိုအလေးထားပြီးဒီဒေတာတိုးတက်ဖွံ့ဖြိုးဖို့အတွက်အမေရိကန်ဒေါ်လာဘီလီယံ20ချိငှမယ်လို့ကန့်လန့်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွာညို့ရေ
ကောင်းပါပြီရှင်စက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့လာမယ့်နှစ်ရွေးကောက်ပွဲမှာအဖွဲ့ပေါင်းစုံပါဝင်တဲ့ရွေးကောက်ပွဲဖြစ်လာစေဖို့အမေရိကန်သမ္မတကတောင်းဆိုလိုက်ပါတယ
် Specifically we had the opportunity to discuss elections that are scheduled for next yearand the need
ဒီလိုတောင်းဆိုလိုက်တာနဲ့တစ်ဆက်တည်းမှာပဲသမ္မတအိုဘားမားကမြမပြုပြင်ပြောင်းလဲရေးရှေ့တိုးဖို့ဆိုရင်လွှတ်တော်အတွင်းမှာတမတော်ရဲ့ကန္တာကိုရွှတ်ချရဖို့ကိုလည်းတောင်းဆိုသွားခဲ့တာပါတခါပြီးဆုံးသွားတဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုံသွယ်ရေးတောင်တရုတ်ပင်လဲအရေးတွေမှာတော့တိုးတက်မှုဘာမှမရှိခဲ့ဘူးဆိုတော့သတင်းဆောင်ပါကိုလည်းနှာစင်ချရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့တောက်ကြနေမနေ့ပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးဆံမိုးဝေတို့ကကြီးညာပေးပါမယ်ရှင်
မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာမြန်မာနိုင်ငံမှာနေသစ်တရက်ပေါ်ထွန်းလာလိမ့်မယ်လို့ယုံကြည်ကြောင်းပြောကြားလိုက်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့လည်းပြောကြားပါတယ်ကျက်တပရင်းနေမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးပွဲမှာတော့မြန်မာနိုင်ငံမှာအဖွဲ့ပေါင်းစုံပါဝင်ပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုကျင်းပပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။ကြာသပတေးနေ့နေကင်းပိုင်းလွတ်တော်ဥက္ကဋ္ဌ2ဦးပါဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးချိန်မှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လှုပ်ဆောင်ဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးပြောဆိုကြတဲ့ဒီဆွေးနွေးပွဲဟာအလွန်ထူးကဲကောင်းမွန်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်သမ္မတကပြောပါတယ်။ဆွေးနွေးကြတဲ့နေရာမှာမြန်မာစုအနေနဲ့လူခွင့်ရေးကာကွယ်မှုပေးတဲ့နေရာမှာပိုးပြီးလှုပ်ဆောင်ဖို့အလေးထားတွန်းအားပေးပြောဆိုခဲ့တာပါ။မြန်မာဒီမိုကရေစီရေးအတွက်ကာလတားရှည်ကြိုးပမ်းအားထုတ်နေသူတူဦးဖြစ်တဲ့ဒေါန်ဆန်းစုကြည်လည်းဒီစည်းဝေးကိုတက်ရောက်ခဲ့ပေမဲ့ဘာမှတော့ဝင်ရောက်ဆွေးနွေးတာမျိုးမလုပ်ခဲ့ပါဘူး။ဒေါန်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့တောက်ကြနေမှာနှစ်ဦးတည်းမျက်နှာချင်းဆိုင်တွေ့ဆုံဖို့ရှိနေပါတယ်။ဥရေပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးပြီးမှတော့သမ္မတအိုဘားမားဟာမြန်မာသမ္မတဦးသိန်းစိန်နဲ့တီးတန့်တွေ့ဆုံတာဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးကျင်းပပြုလုပ်နေချိန်မှာသမ္မတအိုဘားမားမြန်မာနိုင်ငံကိုရောက်ရှိသွားတာပါ။ဆယ်စုနှစ်များစွာအထူးကြံနေခဲ့တဲ့မြန်မာနိုင်ငံဟာ2011ခုနှစ်မှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခဲ့ပြီးတဲ့နောက်ပထမဆုံးချိန်ဖြစ်တဲ့25ချိန်မြောက်အရှိတောင်အာရှနိုင်ငံများထိပ်သီးညီလာခံကိုအင်ရှင်ဖြစ်တဲ့လက်ခံပြီးကျင်းပပေးတာဖြစ်ပါတယ်
။တရုတ်နိုင်ငံဟာအရှိတောင်အာရှနိုင်ငံတွေနဲ့ချစ်ကြည်ရေးသဘောတူညီချက်စာချုပ်တရက်ဖြစ်ပေါ်လာပြီးဇောင်းပေးပြီးတော့အာဆီယံနိုင်ငံတွေကိုအတိုးနဲ့နဲ့အမေရိကန်ဒေါ်လာဘီလီယံ20ချေးမယ်လို့ကန့်လန့်လိုက်ပါတယ်။ဒါဟာရေပိုင်နဲ့အငင်းပွားမှုတွေကြောင့်တရုတ်နဲ့အာဆီယံနိုင်ငံတွေကြားဒီနှစ်အတွင်းအခြေတင်တင်းမာနေကြတာကိုထိမ့်သိမ့်လို့တဲ့သဘောမျိုးလေးဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်10နိုင်ငံကိုအတိုးနှုံတက်တက်သားသားနဲ့အမေရိကန်ဒေါ်လာ10ဘီလီယံချေးမှဖြစ်ပြီးနောက်ထပ်10ဘီလီယံကိုတော့အခြေခံအဆောက်အအုံစီမံကိန်းတွေချပေးမှဖြစ်ကြောင်းတရုတ်ဝန်ကြီးချုပ်လီကွင်ပင်ကမြန်မာနိုင်ငံမှာကျင်းပတဲ့အရှိတောင်အရှညီလာခံမှာပြောဆိုသွားခဲ့တာပါဒီစီမံဆောင်ရွက်ချက်တွေကြောင့်ဒေသတွင်းဆက်ဆံရေးခိုင်မာအကောင်းလာစေဖို့အထောက်အကူဖြစ်စေမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်အတွင်းပိုင်နဲ့ငင်းပွားနေမှုရဲ့ပောက်ကွဲလူနီးပါးအခြေအနေကိုရှောင်ရှားနိုင်မှုအတွက်အရေးပေါ်ဆက်သွယ်ရေးထားတာတတ်မှတ်ဖို့လဲတရုတ်နိုင်ငံကသဘောတူညီခဲ့ပါတယ်နောက်ပြီးအငင်းပွားနေတဲ့အာဆီယံနိုင်ငံတွေနဲ့ခင်မင်ရင်းနှီးစွာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့အသင့်ရှိကြောင်းပြောပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်လေးနိုင်ငံဟာရေကြောင်းလမ်းလဲဖြစ်ရေနံတိုက်လဲရှိတယ်လို့ယူဆနေတဲ့တောင်တရုတ်ပင်လယ်တွေကနေရာတွေကိုတရုတ်နိုင်ငံနဲ့သူပိုင်ကိုပိုင်အငင်းပွားနေကြတာဖြစ်ပါတယ်။ဒီနှစ်စောစောပိုင်းတုန်းကဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ဟာပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်တရုတ်နိုင်ငံနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေကြားဆက်ဆံရေးမှာအောက်ဆုံးအဆင့်ထိထိုးချသွားခဲ့ပါတယ်။မစ္စတာလီကအာဆီယံနိုင်ငံတွေအတွက်ရောတရုတ်နိုင်ငံအတွက်ပါငြိမ်းချမ်းရေးနဲ့တည်ငြိမ်ရေး အတွက်လိုအပ်ကြောင်းကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားပါတက်ရောက်တဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမင်းကွန်းထဲမှာထည့်သွင်းပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာဒီသတင်းဖတ်ကျင်းပတဲ့ APEC နဲ့အာဆီယံထိပ်သီးညီလာခံတွေမှာသူ့ရဲ့နိုင်ငံအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရဖို့ကြိုးပမ်းခဲ့ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံရှင်တွေအနေနဲ့အင်ဒိုနီးရှားနိုင်ငံမှာလမ်းဖောက်လုပ်မှုတွေပင်လယ်ရေကြောင်းသွားလာမှုအပြင်မြစ်ထားလမ်းအဆရှိတဲ့စီမံကိန်းတွေမှာရင်းနှီးမြှုပ်နှံတဲ့အခွင့်အလမ်းတွေအများကြီးရှိတယ်လို့ဗိုလ်တဖူးနေကတရုတ်နိုင်ငံမှာရောက်ရှိနေစဉ်သူကစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တာပါ။ဒီနောက်မြန်မာနိုင်ငံမှာကျင်းပတဲ့ထိပ်သီးညီလာခံတက်ရောက်စဉ်သူကအင်ဒိုနီးရှားအနေနဲ့နိုင်ငံခြားကုန်စည်တွေအတွက်ရောင်းချတဲ့ဈေးကွက်တာမဟုတ်ကြောင်းအလေးအနက်ထားပြောကြားခဲ့ပါတယ်။သူ့နိုင်ငံအနေနဲ့ဒေသန္တရနဲ့နိုင်ငံတကာကုန်ထုတ်လုပ်မှုမှာတစိ့တစ်ပိုင်းဖြစ်နေပါဝင်ရမယ်လို့သူကဆိုပါတယ်။ဒါကြောင့်လဲအာဆီယံနိုင်ငံတွေကြားဆက်သွယ်ရေးနဲ့အခြေခံရန်တရားအဆောက်အအုံဖွံ့ဖြိုးတိုးတက်မှုအမြန်လှုပ်ဆောင်ဖို့လဲတိုက်တွန်းပြောကြားခဲ့ပါတယ်။ဒီနှစ်အစောပိုင်းရွေးကောက်ပွဲအနိုင်ရရှိစဉ်တုန်းကသူကရင်းနှီးမြှုပ်နှံမှုတွေဆွဲဆောင်ရေးဟာအဓိကဖြစ်တယ်လို့ပြောကြားခဲ့တာပါ။သူဟာပြီးခဲ့တဲ့လကနေစပြီးတော့အင်ဒိုနီးရှားနိုင်ငံမှာသမ္မတတာဝန်ကိုစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။
ဥရောပအကတစူဇန်ရေးဌာနကလွှတ်တင်လိုက်တဲ့ယင်ဟာကျဲတကွန်ဘော်ကိုပထမဦးဆုံးအောင်အောင်မြင်မြင်ဆင်းသက်နိုင်ပြီဖြစ်ပါတယ်။အရွယ်စားသေးငယ်တဲ့အကတစူဇန်ရေးဂျိုဆင်းယင်ဟာကဘာကြီးနဲ့ဝေးကွာလာတဲ့ကျဲတကွန်ကြီးတစ်ခုပေါ်ကိုခက်ခက်ခဲခဲဆင်းသက်ခဲ့ရပေမဲ့ကျဲတကွန်ရဲ့မျက်နှာပြင်ပေါ်မှာရောက်ရှိနေပြီဆိုတာကတော့သိကြတယ်လို့ဥရောပအကတအေဂျင်စီကပြောဆိုပါတယ်။အကတစူဇန်လီလာရေးဂျိုဆင်းယင်ဖီလေးကနေရိုက်ကူးပေးပို့လိုက်တဲ့ 67P လို့ခေါ်တဲ့Churivov Grassi Mango ရဲ့ကြောက်သားမျက်နှာပြင်ပေါ်ကဓာတ်ပုံတွေကိုကြာသပတေးနေ့စောစောပိုင်းမှာဥရောပအာကာသအေဂျင်စီကနေထုတ်ပြန်ပြသခဲ့ပါတယ်။ဒီဓာတ်ပုံအထောက်ထားတွေရဖီလေးဂျိုဆင်းရင်ဟာတောင်းတနေရာမှာရောက်ရှိနေကြောင်းဒါပေမဲ့လုရမယ့်အလုပ်တွေကိုကောင်းကောင်းမွန်မွန်လုပ်ကင်နိုင်ပြီးအချက်လက်တွေကိုလည်းပေးပို့နေတဲ့အကြောင်းမြေပြင်ကနေလှမ်းပြီးတော့ထိန်းချုပ်နေသူတွေကပြောဆိုပါတယ်။ဒါပေမဲ့စူဇန်ရေးရင်ဟာကျဲတကွန်ပေါ်ကကြောက်သား6ကဘာနိုင်ငံရဲ့အရေးအောက်မှာရောက်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ရင်ရဲ့ဆင်းသက်တဲ့အောက်ခြေပိုင်းနေဟိုနေရာကြအောင်ပြင်ဆင်ဖို့နောက်တစ်ရက်လောက်ကြိုးပမ်းလိုက်ရင်စူဇန်ရဲ့ရင်ရဲ့နေရောင်ခြည်အားဖြည့်တဲ့ဆူလာပြားတွေကိုအနေထားပိုးပြီးတော့ကောင်းလာလိမ့်မယ်လို့သူတို့ကပြောဆိုပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီရတ်နိုင်ငံမှာမြေပြင်တပ်ဖွဲ့တွေပိုးပြီးထိရောက်စွာလှုပ်ဆောင်နိုင်မှုအကြိုးပန်းစဉ်အတွင်း IS Islamic စစ်သွေးကြွတွေပေါ်မှာ American ဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုတိုးပြီးလုပ်မယ်အလားအလာရှိတယ်လို့ American ကာကွယ်ဝင်ကြီး Chuck Hagel ကပြောကြားလိုက်ပါတယ်။အီရတ်တပ်ဖွဲ့တွေအားကောင်းလာတာနဲ့အမျှ IS စစ်သွေးကြွတွေပေါ်မှာညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်လိုက်မှာဖြစ်ကြောင်းဝင်ကြီး Hagel ကခြားသပရင်းတွေအောက်လွှတ်တော်ကျမ်းစာစစ်ဆေးပွဲမှာထွက်ဆိုခဲ့တာပါ။အီရတ်နဲ့ Syria မှာ IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းမှုမှာ American နဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာတိုးတက်မှုရရှိနေတဲ့အကြောင်းဒါပေမဲ့ဒီတိုက်ခိုက်မှုဟာတာရှည်မှာဖြစ်တဲ့အကြောင်း American နိုင်ငံသားအနေနဲ့နားလည်ထားလိမ့်မယ်လို့ဝင်ကြီး Hagel ကပြောကြားခဲ့ပါတယ်။ American ကဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ Iraq Quds နဲ့တိုင်းရင်းသားအဖွဲ့တွေဟာတချို့နေရာတွေမှာစစ်သွေးကြွတွေရဲ့စစ်ဆင်မှုကိုတုံ့ပြန်နှိမ်နှင်းနိုင်ခဲ့ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်း Islamic စစ်သွေးကြွတွေဟာ American ရဲ့အကျိုးစီးပွား American ရဲ့မဟာမိတ်တွေနဲ့အရှိအလက်ပိုင်းအတွက်စိုးရင်ရတဲ့အန္တရာယ်တစ်ရပ်ဖြစ်ရှိနေသေးပဲလို့ Mr. Hagel ကပြောပါတယ်။အောက်လွတ်တော် American တပ်ဖွဲ့များဝန်ဆောင်မှုလုပ်ငန်းဆိုင်ရာ Competition မှာဝင်ကြီး Hagel နဲ့ American ပူးတွဲကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Martin Dempsey တို့ကကျန်တဲ့ပရင်းနေမှာအခုလိုထွက်ဆိုခဲ့ကြတာဖြစ်ပါတယ်။မြောက်ပိုင်းမှာရှိတဲ့မိုဆိုးနဲ့တခြားဒေသတွေမှာအီရတ်တပ်တွေကိုကူညီဖို့အတွက် American တပ်ဖွဲ့တချို့ကိုဆစ်လွတ်ပြီးချထားဖို့ American အစိုးရအရာရှိတွေကနောက်မှစဉ်းစားမယ်အလားအလာရှိတယ်လို့ဗိုလ်ချုပ်ကြီး Dempsey ကပြောကြပါတယ်။ Islamic စစ်သွေးကြော်တွေဟာမိုဆိုးမြို့အဖျားပိုင်းကိုဂျူလာကလေးကထိန်းချုပ်ထားခဲ့တာဖြစ်ပါတယ
်။ American နိုင်ငံရဲ့ဝန်ကြီး John Kerry ဟာ Israel နဲ့ Jordan ခေါင်းဆောင်တွေနဲ့ဒီကနေ့နှောင်းပိုင်းမှာတွေ့ဆုံပြီးတော့ဂျေရုဆလင်မြို့မှာဖြစ်ပွားနေတဲ့ဘာသာရေးတင်းမာမှုတွေကိုရှော့ချနိုင်ရေးအတွက်ဆွေးနွေးဖို့စီစဉ်ထားပါတယ်။ဝင်ကြီးကယ်ရီယာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဂျော်ဒန်ဘင်အဗ်ဒူလာတို့နဲ့ဒေသစံတော်ချုပ်ဂျာတာဗဒင်းနဲ့နှောင်းပိုင်းမှာတွေ့ဆုံကြမှာပါ။ဒီကနေ့စောစောပိုင်းတုန်းကတော့ဝင်ကြီးကယ်ရီယာ ပါလက်စတိုင်းသမ္မတမူဟာမက်အဘတ်စ်နဲ့တွေ့ဆုံခဲ့ပြီးဂါဇာကမ်းမြောင်ဒေသပြန်လည်တည်ဆောက်ရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီရက်မှာရပ်ပေါင်း90ကျားစစ်ဖြစ်ပွားခဲ့ပြီးအစ္စရေးကလေကြောင်းကနေတိုက်ခိုက်ဖျက်ဆီးပစ်ခဲ့တာပါ။ပါလက်စတိုင်းလူမျိုး2100ကျော်လည်းတည်ဆုံခဲ့ရပါတယ်။ဂျေရုရှလင်မှာပါလက်စတိုင်းသားတွေကလမ်းမပေါ်မှာတွေ့တဲ့လူတွေကိုဓာတ်နဲ့ထိုးတာလိုက်ခုတ်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုသုံးပွင့်ဆိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိမ့်ချုပ်တဲ့အရှေ့ယူကရိန်းနယ်မြေတွေမှာရုရှားရဲ့အကြီးစားစစ်လက်နက်တွေပုံမရောက်ရှိနေတာတွေ့ရတယ်လို့ယူကရိန်းစစ်ဘက်ပြောခွင့်ပုဂ္ဂိုလ်ကကြက်တပ်ရင်းတွေကပြောကြားလိုက်ပါတယ်။နယ်ဆက်ရှေ့တန်းစီကိုဦးတည်ပြီးသူ့အဆိုခွဲထွက်ရေးသမားတွေရဲ့အမှတ်အသားဖြစ်တဲ့အကြမ်းဖက်သမားတွေရဲ့ဒစိမ့်တွေနဲ့ရုရှားစစ်လက်နက်ပစ္စည်းတွေကိုယူကရိန်းစစ်ဘက်အရာရှိတွေနဲ့မပြတ်တွေ့ရှိနေရတယ်လို့ပြောခွင့်ရပုဂ္ဂိုလ်အန်ဒရီလိုင်ဆန်ကိုကပြောကြားခဲ့တာပါရုရှားအနေနဲ့ယူကရိန်းနဲ့နယ်စပ်တစ်လျှောက်မှာတာဝေးပစ်ဒုံးလက်နက်တွေနဲ့လေကြောင်းတပ်ဖွဲ့ဝင်တွေကိုဆက်လက်ပြီးတုံးမြန်ချထားပါတယ်လို့လည်းသူကပြောပါတယ်ရုရှားကကျိန်ဖန်များစွာဖောက်ဖျက်ဖို့ကြိုးစားခဲ့တဲ့စက်တမလကခွဲထွက်ရေးသမားတွေနဲ့အစိုးရကြားချုပ်ဆိုခဲ့တဲ့အပြစ်ရသဘောတူညီမှုကိုလည်းယူကရိန်းဘက်ကဆက်လက်လိုက်နာမှာဖြစ်တယ်လို့လိုင်ဆန်ကိုကပြောပါတယ်ယူကရိန်းစစ်စခန်းတွေပေါ်မှာတိုက်ခိုက်မှုတွေကသာသူ့စစ်တပ်အနေနဲ့တုံးပြန်ပစ်ခတ်တာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်
2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဥဆောင်မိုးဝေတို့ကြီးညာပေးသွားတာပါ VOA American တန်ရဲ့တောက်ကြနေမနဲ့ပိုင်းအစီအစဉ်တွေကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းဖမ်းယူနိုင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအဖွဲ့အစုံပါဝင်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်သမ္မတဘရက်ကိုဘားမားကတောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာနေပြည်တော်မှာကြာသပတေးနေ့ကမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံတဲ့အချိန်အခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ AP နဲ့ Writer သတင်းတွေပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။နေပြည်တော်ကိုရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာကြာသပတေးနေ့ကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲဖို့ကိစ္စဟာမဖြစ်မနေလောက်ရမယ်ကိစ္စရတခုလို့သမ္မတဦးသိန်းစိန်ကပြောကြားခဲ့ပါတယ
်
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေပေမဲ့2015ခုနှစ်ကျင်းပမဲ့ရွေးကောက်ပွဲမှာလူမှုသဘောကျသူအလုံးပါဝင်ခွင့်မရှိတဲ့အပေါ်မှာရောလူနည်းစုဘာသာကြားတွေရဲ့ရပိုင်ခွင့်ဆိုင်ရမှာရောမြန်မာစုဟာတည်တည်ချာချာလှုပ်ဆောင်မှုမရှိဘဲနောက်ပြန်ဆွဲမှုတွေရှိနေတယ်လို့သမ္မတအိုဘားမားကမြင်နေတာပါဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့ရှေ့ရှုပြောင်းလဲမှုတွေအတွက်အပြုသဘောဆောင်တဲ့အမြင်တွေကိုပဲသမ္မတအိုဘားမားကမြန်မာသမ္မတကိုပြောကြားခဲ့ပါတယ
် Democratization process in Myanmar is real and we can point to specific changes that are making a difference
မြန်မာနိုင်ငံမှာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေဟာတကယ်ဖြစ်နေတာပါပြောင်းလဲသွားတာတွေကိုကျွန်တော်တို့ထောက်ပြနိုင်ပါတယ်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာကိုကျွန်တော်တို့မြင်တွေ့ခဲ့ရပြီးပါပြီကလေးစစ်သားတွေစုဆောင်းအသုံးပြုမှုရက်စဲအောင်စ조사အားထုတ်ခဲ့တာကိုလည်းတွေ့ရပါတယ်ဆယ်စုနှစ်ပေါင်းများစွာအပြန်အလှန်တိုက်ခိုက်ခဲ့တဲ့လက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရက်စဲနိုင်အောင်ဆောင်ရွက်ခဲ့တာတွေကိုလည်းမြင်တွေ့ရပါတယ
်မြန်မာသမ္မတကအမေရိကန်သမ္မတနဲ့တွေ့ဆုံစဉ်မှာပုံမှန်လင်းလင်းဆွေးနွေးနိုင်ခဲ့ပြီးမြန်မာနိုင်ငံခုတက်ပို့ပြီးပြောင်းလဲတိုးတက်အောင်လုပ်ဖို့အတွက်တန်တိတ်ထန်ချထားကြောင်းနဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်ဘောင်ချမှတ်နိုင်ခဲ့ပေမဲ့အချိန်ပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်ဒီပြောကြားချက်နဲ့ပတ်သက်ပြီးသမ္မတအိုဘားမားကလည်းသူ့အနေနဲ့နားလည်မှုရှိကြောင်းပြောကြားခဲ့ပါတယ
် We recognize that change is hard and that it doesn't always move in a straight lineBut I am optimistic about the possibilities of Myanmar. I am optimistic about
ပြောင်းလဲဖြစ်အောင်ဆောင်ရွက်ရတာဟာခက်ခဲတာကိုကျွန်တော်တို့သဘောပေါက်ပါတယ်။အပြောင်းလဲဟာတသမတ်ထဲဖြစ်ဖို့လည်းမလွယ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာတော့ဖြစ်လာမယ်လို့မျှော်လင့်ထားပါတယ်။နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆက်လက်ခိုင်မာအောင်ဆောင်ရွက်ဖို့ကိုလည်းမျှော်လင့်ထားပါတယ်။ပြုပြင်ပြောင်းလဲရေးအတွက်ဆောင်ရွက်နေကြတဲ့သမ္မတနဲ့ကိုယ်စားလှယ်အဖွဲ့နောက်မြန်မာနိုင်ငံသားတွေအားလုံးနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့ခိုင်မာတဲ့မဟာမိတ်အဖြစ်ဆက်လက်ရည်တည်သွားမယ်ဆိုတာကိုကတိပြုပါရယ်။ရှေ့ကိုအတူလက်တွဲဆောင်ရွက်သွားဖို့ကိုလည်းကျွန်တော်မျှော်လင့်ပါရယ်
။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ဆောင်ချက်တွေပြည့်ပြည့်စုံမှုမရှိသေးဘူးလို့လည်းပြောပါရယ်။အထူးသဖြင့်2015ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာလူမှုသဘောကျသူအားလုံးပ ါဝင်အရွေးခံခွင့်ရှိဖို့လိုအပ်တယ်လို့ဆိုပါတယ
် specifically we had the opportunity to discuss elections that are scheduled for next year and the need for those elections to be fair inclusive transparent
သူတို့ပြည်နောင်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ရွေးကောက်ပွဲအတွက်လိုအပ်ချက်တွေကိုပါဆွေးနွေးခဲ့ပါတယ်တရားမျှတပွင့်လင်းမှုရှိပြီးအားလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုသလိုမြန်မာနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းတွေရဲ့အသံအားလုံးထင်ဟပ်စေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့လည်းလုပ်ရမှာပါအ
မေရိကန်သမ္မတဘရက်အိုဘားမားဟာတောက်ကြနေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ရန်ကုန်မြို့မှာတွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံမှာဘာသာပေါင်းစုံနှစ်ပေါင်းများစွာအေးအေးချမ်းချမ်းနေလာခဲ့တဲ့အထိတ်မှတ်ပြရုပ်ဖြစ်တဲ့ရန်ကုန်မြို့လည်းကဆုလီဖျားမွတ်စလင်ဗလီဝတ်ကျောင်းနဲ့ခရစ်ယာန်ဖျားကျောင်းတွေရှိရာအပြင်အတွင်းဝင်ရုံရှိရာနေရာကိုလည်းတွားရောက်မှာဖြစ်ပြီးနောက်ပိုင်းမှာလူငယ်တွေနဲ့တွေ့ဆုံပွဲကိုလည်းတက်ရောက်ဖို့ရှိပါတယ
်။ဒေါခင်မျိုးသက်ပြပြသွားတာပါ။နေပြည်တော်မှာကျင်းပခဲ့တဲ့အာရှနဲ့ဒေသတွင်းလက်တွဲဖို့လက်တွဲပေါ်နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေဟာရေးပါတဲ့ကုံသွဲရင်းနဲ့တောင်တရုတ်ပင်လယ်အတွင်းကရေပိုင်နဲ့အငင်းပွားမှုကိစ္စတွေပေါ်ဆွေးနွေးမှုဟာတိုးတက်မှုတစ်စုံတရာမရဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။နေပြည်တော်ကနေ VOA သတင်းတောက်စတီဖာမင်ရဲ့သတင်းပေးပို့ချက်ကိုတော့ဥစာမိုးဝေကပြောပြပါမယ်ရှင
်။နှစ်ရက်ကြာဆွေးနွေးမှုတွေကြဲကြဲပြန့်ပြန့်ပြည့်လို့အပြီးမှာတော့ဘာမှထူးခြားတဲ့ကြေညာချက်တွေထွက်ပေါ်မလာခဲ့ပါဘူး။တချို့အရှေ့တောင်အာရှအသင်းဝင်နိုင်ငံတွေဟာတောင်တရုတ်ပင်လယ်ကိစ္စမှာမဖြစ်မနေလိုက်နိုင်ရမယ့်စီးမင်းတွေနဲ့ပတ်သက်ပြီးတော့တိတာထင်ရှားတဲ့တိုးတက်မှုတွေရရှိလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတာပါဖိလစ်ပိုင်နဲ့ဗီယက်နမ်အပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကကြေညာထားတဲ့ရေပိုင်နဲ့ပိုင်ဆိုင်မှုတွေကိုတရုတ်နိုင်ငံကပယ်ချထားပြီးဒီပင်လယ်ပြင်ကိုသူပိုင်ဆိုင်တယ်လို့ပြောနေတာပါအခုဒီချိန်ထိပ်သီးညီလာခံကိုတာဝန်ယူကျင်းပတဲ့မြန်မာသမ္မတဦးသိန်းစင်ကတော့လိုက်နာကျင့်သုံးရမယ့်စီးမင်းတွေအရေးဟာအာဆီယံမှာဆက်လက်ဆွေးနွေးကြအောင်မယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်
တောင်ပြုတ်ပြင်လည်းပြန်လှုပ်ထုံးလုံးနေ COC စောင်းနေစွာထွက်ရေးတို့ကိုအတူတကွဆက်လက်ဆောင်ရွက်ကြဖို့ထပ်လောင်းကြိကွေပြုကြပြီး2035ခုနှစ်မှာအာဆီယံတရုတ်ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနှစ်အဖြစ်သတ်မှတ်ရေးကြေညာချက်ကိုလည်းကြိုဆိုခဲ့ကြပါတယ
်အဲ့ဒီမှာနိုင်ငံပေါင်း21နိုင်ငံနဲ့တွဲပြီးတော့အမေရိကန်ဒေါ်လာတန်ပေါင်း5000နဲ့မှတ်တည်တဲ့ဖွံ့ဖြိုးမှုပန်တည်ထောင်ရေးတရုတ်နိုင်ငံရဲ့အစီအစဉ်ကိုလည်းဆွေးနွေးခဲ့ကြပါတယ်တချို့အစိုးရတွေကတော့အစ်စ်ပေါ်လာမဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံရေးဘဏ် AIIB ဟာအာရှဖွံ့ဖြိုးရေးဘဏ် ADB ရဲ့ပြိုင်ဘဲလို့ရှုမြင်ကြပါတယ်။တရုတ်ကဥဆောင်မဲ့ဘဏ်ဟာနိုင်ငံတကာအဆင့်နဲ့ညီသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနဲ့လူမှုစောင့်ရှောက်ရေးတွေလှုပ်ပေးတင်တယ်လို့ ADB ဘဏ်ဥက္ကဋ္ဌတက်ကာဟီကိုနာကာအိုကညီလာခံပြင်ပမှာ VOA ကိုပြောပါတယ
်။ It's too early to talk about the concrete ideas about the cooperation but if it is established we are prepared
ပူပေါင်းလှုပ်ဆောင်မှုဆိုတာနဲ့ပတ်သက်ပြီးပြောဖို့ကအခုချိန်မှာတိတ်ဆောပါသေးတယ်အဲ့ဒါကတကယ်ပေါ်ပေါက်လာပြီဆိုရင်တော့တင့်လျော်တဲ့ပူပေါင်းဆောင်ရွက်မှုလုပ်ဖို့စဉ်းစားထားပါတယ
်အာဆီယံကျမ်းမှာပူပေါင်းဆောင်ရွက်ရေးဆိုတာအတော်မတတ်နိုင်အောင်ကြားနေခဲ့တဲ့ဇာတ်ပါအတင်းကြီးဟာအထက်မှာရှိတဲ့ပြိပခါတွေကိုဖုံးဖိဖို့ကြိုးစားနေတယ်လို့ဝေဖန်သူတွေကပြောကြပါတယ်ဘာမှတိုးတက်မှုမရှိသတင်းတောက်ပေါင်း1500ကိုခေါင်းဆောင်တွေနားလဲအကတ်မခံတော့သတင်းရဖို့ကြိုးပမ်းရမှာအခက်ကြုံကြရပါတယ်အနန္ဒဝါဟီယတီဟာအင်ဒိုနီးရှားကလာတဲ့သတင်းတောက်ပါသူက
It's sleepy So yeah as you see that we do nothing here so because it's everything it's
ဟင်းလိုက်ပါလေနင်းတဲ့အတိုင်းပဲလေကျမတို့ဘာမှလုပ်လို့မရဘူးသတင်းလည်းပို့လို့မရဘူးပြင်းစရာတော့ကောင်းပါတယ
်ခေါင်းဆောင်တွေအတွက်ကတော့ညီလာခံဟာဘာကြညာချက်မှလည်းထုတ်စရာမရှိပြောစရာလည်းမရှိမိတ်ဆွေချင်းချင်းအိမ်နီးညာချင်းတွေ့ကြစုံကြယုံလောက်ပဲဖြစ်လို့နေပါတယ်ခင်ဗျာ
ဥစ္စာမိုးဝေပြပြခဲ့တာပါရှင်မြမပြုပြင်ပြောင်းလဲရေးရှစ်တက်လမ်းနိုင်ဖို့ဆိုရင်နိုင်ငံရေးမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုကိုရှော့ချဖို့လိုအပ်တဲ့အကြောင်းကိုလည်းအမေရိကန်သမ္မတကဒီအာဆီယံဆွေးနွေးပွဲမှာပဲပြောခဲ့ပါတယ်တက်မတော်ဆိုတာအရက်သားအုပ်ချုပ်မှုအောက်မှာပဲရှိတင်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုလည်းအမြန်ဆုံးဆောင်ရွက်တင်တဲ့အကြောင်းသမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံတဲ့အချိန်ပြောသွားခဲ့တာပါဖွဲ့စည်းပုံပြင်ဆင်ရေးနဲ့လူမျိုးရေးအကြမ်းဖက်မှုပြိပက္ခတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြတယ်ဆိုတဲ့အကြောင်းပြည်ဆောင်ကိုတော့မနန္ဒချမ်းကဆက်ပြီးပြောပြပေးပါဦးမယ်ရှင
်ဟုတ်ပါတယ်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်နေပြည်တော်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာကြာသပတေးနေ့နေကင်းပိုင်းကလွှတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်ဆက်တက်ဦးနဲ့နန်းဝရီဟိုတယ်မှာနှစ်နာရီနီးပါးကြာတွေ့ဆုံခဲ့ပြီးတော့ဒီတွေ့ဆုံမှုအတွင်လက်ရှိမြန်မာပြည်ပြင်ပြောင်းလဲမှုအခြေအနေတိုင်းရင်းသားရေးကိစ္စနဲ့တက်မတော်ရဲ့အခမ်းကဏ္ဍပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်မှုပြိပခါစတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြပါရစေ။ ဒီထဲကမှတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာကြီးမားမှုကိုချိန်ဝင်ရှာညှိဖို့အတွက်အရက်သားအုပ်ချုပ်မှုအောက်မှာထားရှိတဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တဲ့အကြောင်းသတင်းတောက်တွေကိုသမ္မတအိုဘားမားကအခုလိုပြောဆိုခဲ့ပါတယ
် The fact that the military is still a very powerful institution and managing howit transitions to greater civilian participation
စစ်တပ်ကဩဇာကြီးမားတဲ့အဖွဲ့အစည်းတစ်ခုဖြစ်ရှိနေစေဖြစ်ပြီးလက်ရှိအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအရက်ဖက်ကဘလောက်အထိကြဲကြဲပြန့်ပြန့်ပါဝင်လာနိုင်မလဲဆိုတာကမေးစရာတွေဖြစ်နေသေးပါဒီလိုအခြေအနေမျိုးတွေကိုဒေတာတွေနဲ့ကမ္ဘာပေါ်ကတခြားနိုင်ငံတော်တော်များများမှလည်းတွေ့ခဲ့ရပြီးပါပြီ
ဒါအပြင်သမ္မတအိုဘားမားကပြည်ရင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြင်းငြင်းရရအောင်အမြန်ဆုံးဆောင်ရွက်တင့်တဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုအင်ဒိုနီးရှားနိုင်ငံနဲ့ဥပမာပေးပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့လည်း NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မတ်ဖြူဖြူသင်းကအခုလိုပြောပြပါဗျ။
တိုင်းရင်းသားရေးကိစ္စနဲ့ပတ်သက်လို့တော့အများဆုံးဖြေရှင်းမှုလို့ပြောရတဲ့အကြောင်းပေါ့နော်။ဒါအောင်မှမဖြေရှင်းဘူးဆိုလို့ရှိရင်အခုဒီရက်တော့မှဖြစ်နေရဲ့ဒီပါပါရေးကိစ္စခါလို့ခါနေကြတော့ဒီအကြီးမားဆုံးဖြစ်သွားနိုင်တယ်ပေါ့နော်။အဲကြောင့်မလို့အဲ့ဒါလည်းငြင်းရီးဖြေရှင်းမှုလို့လည်းပေါ့နော်။အဓိကတော့ဒီ constitution နဲ့ပတ်သက်ပြီးတော့လူမျိုးစုရဲ့အခွင့်အရေးပေါ့တိုင်းမာရဲ့အခွင့်အရေးပြည်ထောင်ပြထိုက်ကြတယ်ပြီးပြီးတော့ short တန်တာလေးပေါ့ဟိုချုပ်ကိုင်းလေးတွေ short ချပြီးတော့ဒီလိုကြက်ဆန်းနေတဲ့ situation တော့ပို့ပြီးတော့ကောင်းမယ်ပေါ့နော်ဒါမျိုးတွေပြောတော့ပါဒီကတော့ဟိုကြောင်းရမယ့်ကိစ္စကြီးလောက်ရမယ့်ကိစ္စကြီးနောက်တို့နိုင်ငံနဲ့ရှင်နဲ့ Indonesia နိုင်ငံနဲ့ရှင်ပြီးတော့ဟိုပြောတော့ပါပေါ့နော်ဟိုတပြေးပြေးနဲ့မြန်မာပြည်ကဟို Indonesia နိုင်ငံကိုထွက်ယူပြီးတော့
လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကတော့လက်ရှိလွတ်တော်မှာလောက်ကင်ဆောင်ရွက်နေတဲ့ဥပဒေပြည့်ရေးကိစ္စတွေပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်မှုပဋိပက္ခတွေဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွတ်တော်ရင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် NLD ကိုယ်စားလှယ်တွေအနေနဲ့လည်းမြမပြုပြင်ပြောင်းလဲရေးနှေးကွေးလာတာနဲ့လွတ်တော်ကိုယ်စားလှယ်တယောက်ရဲ့အခက်အခဲတွေကိုလည်းသမ္မတအိုဘားမားကိုပြောပြခဲ့ကြသလိုတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကရှမ်းတိုင်းရင်းသားဒီမိုကရက်ပါတီ SNDP ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော
့ကျွန်တော်အနေနဲ့ကတော့ဒီဟိုပါပေါ့နော်တိုင်းကနေကျွန်တော်နိုင်ငံမှာအရေးကြီးဆုံးဖြစ်ချင်ရတဲ့ပြဿနာကပြည်ရင်းချင်းစာရေးပေါ့နော်ပြည်ရင်းချင်းစာရေးနဲ့ဒီတိုင်းရင်းသားပြည်ရင်းချင်းရေးပေါ့အဲ့ဒီအတွက်ဆိုချင်တယ်အခုဒီနိုင်ငံရေးရဖို့အတွက်ဒီအစိုးရရောစစ်တော်ရောကျွန်တော်အပ်ဒန်ခွန်တိုင်းကြိုးပမ်းနေတဲ့အကြောင်းပေါ့နော်အဲ့တော့အပြစ်ခိုက်ချက်ဆဲရမလို့ရှိရင်တော့နိုင်ငံရေးချုပ်နှိမ့်ချက်ကိုဆက်သွားမှာဖြစ်တဲ့အကြောင်းအဲ့ဒီနိုင်ငံရေးချုပ်နှိမ့်ချက်လုပ်တဲ့အခါမှာကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီဒီရင်တိုက်တော်ကိုညံ့တယ်လို့ထားတဲ့အကြောင်းပေါ့နော်အဲ့အထူးသဖြင့်တော့ကျွန်တော်ဒီပုံညာအားဖြင့်ဒီကျွန်တော်ဒီစနစ်ကျွန်တော်စနစ်ပုံညာဖြစ်ပေမဲ့လက်တွေ့အားဖြင့်တော့ကျွန်တော်ဒီဒီနယ်ရေးတိုင်းပြည်သားမျိုးမှာကြားထားတဲ့ဒီဒီကအာနာနဲ့အထွေခွင့်အာနာကြစိတ်မြင်နေရတော့ဒါကြောင့်မို့အဲ့ဒါကြီးစိတ်တော်ကဒီချင်းထလာရေးချင်းတော့ဘုံချက်ကြံမျိုးချက်ချပြရတယ်ဆိုတဲ့ကြောင့်အဲ့ဒါကိုကျွန်တော်အမြင်ရှိတယ်
ဒါအပြင်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူမျိုးရေးအကြမ်းဖက်မှုပဋိပက္ခတွေနဲ့ပတ်သက်လို့လည်းဘာသာရေးအမြင်မတူတာတွေရှိပေမဲ့ရာဇဝတ်မှုကိုရာဇဝတ်မှုအနေနဲ့ပဲကင်တွယ်ပြီးတော့လူနည်းစုကိုလူများစုကဖိနှိပ်တာမျိုးတွေမလုပ်သင့်တဲ့အကြောင်းလဲသမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဦးရဲထွန်းကပြောပြပါဗျ။သမ္မတအိုဘားမားဟာမနေ့ပြန်တောက်ကြနေမှာတော့ရန်ကုန်ကိုသွားရောက်မှာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တက္ကသိုလ်ရိပ်သာလန်နေအိမ်မှာတီးခြားတွေ့ဆုံမှာဖြစ်တယ်လို့အရှိတောင်အရှလူငယ်ခေါင်းဆောင်တွေနဲ့တောင်ဟောဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းရှိပါတယ်ရှင
်ပရရှမခနာမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲမြန်မာအရေးမြန်မာဂုံသိက္ခာတိုးမြင့်ကြီးပွားအောင်မြန်မာအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲတင်ဆောင်ရွေးမှားမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323955554 fax number 2323955552ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ် တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖန်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါမယ
်။ဒီရဲ့တောက်ကြနေမယ့်ပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံအမျိုးသားပညာရေးဥပဒေကိုကြောင်းတာသူကကန့်ကွက်လိုက်ပါတယ်။တင်းကျပ်တဲ့ဗဟုစနစ်နဲ့ထိမ့်ချုပ်မှုတွေရှိနေတဲ့ဒီဥပဒေဟာအရင်အဖြစ်နှိတ်ခံပညာရေးကိုပြန်အသက်သွင်းသလိုဖြစ်နေတဲ့အတွက်ဒီမိုကရေစီပညာရေးအနှစ်သာရရှိစေမဲ့အမျိုးသားပညာရေးဥပဒေတရက်မြန်မာနိုင်ငံမှာပေါ်ပေါက်အောင်ဆောင်ရွက်ပေးဖို့ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာကြောင်းတာသူအရေးပေါ်အစည်းအဝေးကနေတောင်းဆိုလိုက်တာပါ။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဘဂတများအဖွဲ့ချုပ်ပါဝင်တနိုင်ငံလုံးကចောင်းသားကိုယ်စားလှယ်900ခန့်နဲ့ចောင်းသားတို့အရေးပေါ်အစည်းအဝေးကနေသဘောထားတွေထုတ်ပြန်ခဲ့ပြီးလုပ်ငန်းနဲ့အကောင့်တဲဖော်ဖို့ကော်မတီလည်းဖွဲ့ခဲ့ကြပါတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့ចောင်းသားတွေအနေနဲ့သဘောထား6ချက်ကိုအတည်ပြုဆုံးဖြတ်ခဲ့ကြောင်းနိုင်ငံလုံးဆိုင်ရာចောင်းသားတို့အရေးပေါ်အစည်းအဝေးဖြစ်မြောက်ရေးလုပ်ငန်းအဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကခုလိုပြောပါတယ်
။ဒီလက်ရှိဆိုရာပြဋ္ဌာန်းထားတဲ့ဒီအမျိုးသားပညာရေးဥပဒေကဆိုးွားပြီးတော့ပညာရေးစနစ်အဟောင်းကိုပဲတော့အရင်တော့အနေထားအတိုင်းပဲဆက်လက်ဆိုးွားနိုင်တယ်လို့ဒီမှာတက်လာတဲ့ကျောင်းသားတွေကဟိုမှတ်ယူသုံးသပ်တယ်ပေါ့နော်အမျိုးသားပညာရေးဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရလည်းနောက်ကျောင်းသားတွေရွယ်တော်လက်ဆိုတော့ပညာသင်ကြားခွင့်တို့သင်ပြတဲ့ဘို့ချုပ်ကိုင်းမှုနဲ့ချိန်အောင်ကတ်တတ်ထားတယ်လို့ဒါကျွန်တော်တို့ယူဆတယ်ဗျအမျိုးသားပညာရေးဥပဒေမှာအိမ်မူဝါဒတွေကစတယ်ဆိုဒီမိုကရေစီမဆန်ဘူးလူ့ခွင့်ရေးကိုလည်းတန်းတူညီမျှစွာမရရှိဘူးအော်ငင်းညာတော့ပညာသင်ကြားခွင့်ဟိုလေအပြေဝအမခံကျဲမပေးဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကပြင်းပြင်းထန်ထန်စန့်ကျင်ကန့်ကွက်တယ်ပေါ့နော်အမျိုးသားပညာရေးဥပဒေကတော့ပညာရေးစနစ်ကိုစီမံခန့်ခွက်တဲ့အခါမှာတို့အစိုးရအုပ်ချုပ်ရေးပိုင်းတွေကိုပါဝင်ချိန်ချုပ်ခွင့်တွေပေးထားတာတွေအော်ပညာရှင်တွေကိုပါဝင်ဆောင်ရွက်နိုင်မှုကိုပြည်ပဝဝပေးမထားတာတွေကျောင်းထဲမှာဟိုအသင်းအဖွဲ့တွေလိုလက်ဆိုတာဖွဲ့စည်းခွင့်ပေးမထားတာတွေတော့ဒီအနောက်ပြီးတော့ဒီအာဏာပိုင်တွေကပဲတစ်ဖက်သက်အကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ဒီဖိနိကံပညာရေးစနစ်ကိုပဲသူတို့ဆက်လက်အသက်သွင်းသလိုဖြစ်နေတယ်။ဟောကျွန်တော်တို့ဒီကျောင်းသားပြည်သူအခြေခံနဲ့နောက်ဒီမိုကရေစီပညာရေးအနှစ်သာရနဲ့ပြည်စုံမဲ့ကန့်ညီတဲ့အမျိုးသားပညာရေးဥပဒေတရားပေါ့။စတင်မဲ့ဥပဒေတရားအဖြစ်ပေါ်လာဖို့အတွက်ဒါကျွန်တော်တို့တောင်းဆိုတိုက်ပွဲဝင်သွားမယ်လို့ဒါကျောင်းသားတွေအားလုံးကသဘောတူထားပါတယ
်။ကျောင်းသားတွေအနေနဲ့လယ်သမားရေးအလုပ်သမားရေးကိစ္စတွေလူမှုအရေးတွေကြုံလာရတဲ့အခါမှာဝင်ရောက်ပါဝင်နေတဲ့အပေါ်မှာကျောင်းသားတချို့ဟာတရားစွဲဆိုခံနိုင်ရတာတွေလည်းရှိနေတာပါ။ကျောင်းသားတွေအနေနဲ့ရှေ့ဆက်ပြီးအဟန့်အတားတွေဖြစ်လာမယ်ဆိုရင်ဘလို့ရင်ဆိုင်သွားမလဲဆိုတာကိုလည်းမေးမြန်းကြည့်ခဲ့ပါတယ်
။ကျွန်တော်တို့ကတော့ငင်းညမ်းသွားဆန္ဒပြမျိုးကိုကျင့်သုံးနေတယ်။ကျွန်တော်တို့ကုလိုစည်းဝေးတွေဆိုလည်းမိုးကောင်အောင်ပါငင်းညမ်းသွားနဲ့ကျွန်တော်တို့ဆွေးနွေးတယ်ဒီလိုငင်းညာဆွေးနွေးတာတွေငင်းညာဆန္ဒပြတာတွေကတော့သူတို့ပုံမှန်တွေ18တွေ19တွေအကြောင်းမျိုးမျိုးတက်ပြီးတော့အရေးယူလာမယ်ဆိုလို့ရှိရင်တော့မလိုလားအပ်တဲ့ကျင်းမာမှုတွေသဘောထားကျင်းမာမှုတွေဖြစ်လာနိုင်တယ်။ကျောင်းသားတွေရဲ့ဟိုရန်တက်တက်လိုက်စားသလိုဖြစ်နေဆိုလို့ရှိရင်တော့ဒါအုံတော်မှုတစ်ခုအတွင်းတန်းဟိတာရောက်နိုင်တယ်ပေါ့နော်
။နိုင်ငံလုံးဆိုင်ရာကျောင်းသားတွေစီဝေးတာဟာပထမဦးဆုံးအကြိမ်ဖြစ်ပြီးနှစ်ရက်တာအစည်းအဝေးအတွင်းမှာကျောင်းသားတွေအားလုံးကသူတို့ရဲ့သဘောထားတွေကိုပွင့်လင်းစွာဆွေးနွေးခဲ့ကြပါတယ်။တိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားအင်အား900ခန့်စီးဝဲမဲ့အခြေအနေကိုအစပိုင်းတုန်းကတော့အာဏာပိုင်တွေကဟန့်တားဖို့ကြိုးစားခဲ့ပေမဲ့နိုင်ရေးကူညီမှုအသင်းရန်ကုန်ကနေကျောင်းသားတွေကိုနေရာထိုင်ခင်းပေးပြီးတော့အစည်းအဝေးကျင်းပနိုင်အောင်ကူညီပေးခဲ့တာကြောင့်နှစ်ရက်တာကာလမှာဟန့်တားတာမျိုးတွေဆက်မဖြစ်ခဲ့ပါဘူး။ဒါပေမဲ့နိုင်ငံလုံးဆိုင်ရာကျောင်းသားအစည်းအဝေးပွဲကိုဦးဆောင်တဲ့သူတွေကိုတော့အာဏာပိုင်တွေကစောင့်ကြည့်သတင်းယူမှုနဲ့မှတ်တမ်းလုပ်တာမျိုးတွေရှိတယ်ဆိုပြီးအစည်းအဝေးကျင်းပသူတွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချေဆိုင်ဝီယိုရီသတင်းတော်မအေးမှာပြောပြခဲ့တာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိသလိုကျန်းမာရေးနဲ့တိုင်းရင်သတင်းလွှာကန်တာတွေကိုလည်းနားဆင်နိုင်ကြပါတယ်လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်